ဝင်ရေးဌာနတင်တစ်ခုအတွက်ပြည်အောင်စုဝင်ကြီးနှစ်ဦးနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပါအဖွဲ့ဝင်တို့ဒီလွှတ်တော်မှာကျန်းသက်စာတင်ဆိုလိုက်ရဖြစ်ပါတယ်လက်ရှိအစိုးရရင်းလျားလည်ပတ်မှုနဲ့ပတ်သက်လို့အစိုးရလုပ်ငန်းစဉ်တွေပြန်လည်တုံ့တင်နေပြီလို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကနေခသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်မှာဝင်ကြီးဌာနအတင်းနှစ်ခုအတွက်ပြည်အောင်စုဝင်ကြီးနှစ်ဦးနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပါအဖွဲ့ဝင်တို့ကျန်းသက်စာတင်ဆိုခဲ့ကြပါတယ်ဒီလိုဝန်ကြီးဌာနအသစ်တွေနဲ့ကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့နိုဝင်ဘာ23ကြာတာပြည်နေ့ကပြည်အောင်စုလွှတ်တော်ကနေအတည်ပြုလိုက်တာဖြစ်ပါတယ်။ရခိုင်ရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲဒီဖိအားတွေကိုဖြည့်ဆင်းနိုင်ဖို့နဲ့အစိုးရရန်နေရာပုံမှုလေပတ်နိုင်ဖို့ဌာနတဲ့နှစ်ခုကိုတိုးချဲ့တာဖြစ်တယ်လို့နိုင်ငံတော်သမ္မတကိုယ်စားပြည်အောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွှတ်တော်မှာပြောဆိုသွားပါတယ်။အစိုးရအဖွဲ့ရုံဝင်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုပြီးအသက်ထက်တိုးတာမှာဝိုင်းရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဦးတောင်ထွန်းနဲ့ဦးကျော်တင်ကပြည်အောင်စုဝင်ကြီးတွေအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတော့အရင်ပြန်ကြားရေးဝင်ကြီးဟောင်းလည်းဖြစ်အငြိမ်းစားတက်မတော်အရာရှိဟောင်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။စတော်မှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတော့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အရင်ဝင်ကြီးဟောင်းကရားပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးစိုးတိန်ကလက်ရှိအစိုးရအနေနဲ့လုပ်ငန်းတာဝန်များပြားနေတဲ့အခြားဝင်ကြီးဌာနတွေရဲ့အခြေအနေကိုအမြန်ဆုံးတုံ့တက်ဖို့အပါအဝင် NLD အစိုးရရဲ့လှုပ်ဆောင်မှုတွေပြန်လည်တုံ့တက်ဖို့ကိုလည်းထောက်ပြပြောဆိုသွားပါတယ်
။အချိန်အခါအခြေအနေရကြောင်းလည်ပြင်လည်နိုင်မှု flexibility ရှိရမယ်ဆိုတာနဲ့အထူးလိုအပ်ပါတယ်ဆိုတော့လေအမှန်တကယ်လိုအပ်တဲ့တိုးချက်မှုဖြစ်ဖို့လေလိုအပ်ပါဝိဇ္ဇာကခုတိုးချက်ခြင်းပေါ်သဘောတူတယ်လို့ကျွန်တော်ဘက်ကစဉ်းစားပြီးမယ်ဆိုရင်ကြံတဲ့ work load များနေတဲ့ဝင်ကြီးဌာနတွေလည်းပြန်လည်သုံးသပ်ပြီးအ мян တိုးချက်ပေးမယ်ဆိုရင်ယနေ့ရိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့လောက်ကိုင်အကောင့်တွေပေါ်ဆောင်ရွက်မှုတွေပုံမိုတိုးတက်အားကောင်းလာမယ်လို့လေးလေးနက်နက်အကြံပြုအပ်ပါတယ်ပြန်လာအသီးသီးမှာဒုတိယဝင်ကြီးတွေပြည့်ပြည့်စုံစုံခံထားပေးမယ်ဆိုရင်လွတ်တော်များမှာမေးခွန်းတွေဖြေကြားခြင်းဤဝင်လက်လက်စစ်ဆေးမှုတွေပြုလုပ်ရခြင်းဝန်သားများကိုဖိဖိစီစီပြုရင်ပေးနိုင်ခြင်းပြည်သူနဲ့ထိတွေ့နိုင်ခြင်းများပုံမူအသက်ဝင်လာမယ်ဖြစ်ကြောင်းထပ်မံအကြံပြုအပ်ပါတယ်အနာဂတ် NLD ခေါင်းဆောင်များကိုလည်းနိုင်ငံအုပ်ချုပ်ရေးအတွေ့အကြုံတွေပေးမယ်ဆိုရင်2020ရွေးကောက်ပွဲမှာနိုင်မယ်ဆိုရင်အစဉ်အသင့်ဖြစ်နိုင်ကြောင်းလည်းထမအကြံပြုရပါတယ
်နိုင်ငံတော်သမရကိုစားလွတ်တော်ကိုတက်ရောက်လာတဲ့ပြည်အောင်စုရှေ့နေချုပ်ဦးထွန်းထွန်းပြောဆိုခဲ့တာကတော့တိုးချဲ့မဲ့ဝန်ကြီးဌာနနှစ်ခုလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကပြည်သူတွေအတွက်ပုံမှန်ထိရောက်စေဖို့ရည်ရွယ်ပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့ဆိုပါတယ်အစိုးရအဖွဲ့ရုံဝန်ကြီးဌာနဖွဲ့လိုက်တဲ့အတွက်ဖြစ်ပေါ်လာမဲ့အားသာချက်နဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့တာပါ
ပြည်အောင်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနယခုလိုဖွဲ့စည်းပြီးတော့ပြည်အောင်စုအစိုးရအဖွဲ့ရုံဝန်ကြီးခန့်တာဝန်ပေးမယ်ဆိုလို့ရှိရင်ချုပ်တင်ပြရရင်တော့ပြည်သူ့ဝန်ကြီးဌာနတွေနဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေအကြားမှာပေါင်းစပ်ညှိနှိုင်းဆောင်ရွက်မယ့်ကိစ္စတွေဒီအစိုးရအဖွဲ့ဝန်ကြီးအနေနဲ့ဆက်ညှိနှိုင်းဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုပြည်သူ့အသိသေးရှင်းလင်းတင်ပြရမယ့်ကိစ္စတွေကိုလည်းဒါဆောင်ရွက်နိုင်မှာဖြစ်ပါတယ်နိုင်ငံတော်ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးဆိုင်ရာအခြေအနေကိုပြည်သူလူထုကိုအချိန်နဲ့တပြေးညီဒါအသိသေးရှင်းလင်းနိုင်မှာဖြစ်ပါတယ်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်ပြည်သူ့လွတ်တော်ကဖိတ်ကြားတဲ့အခါမှာလည်းဒါဝန်ကြီးအနေနဲ့လာရောက်ရှင်းလင်းတင်ပြနိုင်မှာဖြစ်တဲ့အတွက်ဆိုရဖွဲ့ဒီလုံငန်းဆောင်ရွက်မှုတွေဟာပုံမူဖြောက်ညံစံလာမယ်ဆိုတဲ့အကြောင်းကိုတင်ပြလိုပါတယ်
။အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖွဲ့ရတာကတော့နိုင်ငံတကာဆက်ဆံရေးပုံမူကောင်းဖို့ရည်ရွယ်တယ်လို့လက်ရှိရခိုင်ပြည်ထောင်စုတွေမှာနိုင်ငံတကာဘက်ကထိရောက်တဲ့တည်မှန်ထုတ်ပြန်နိုင်ဖို့အတွက်လည်းရည်ရွယ်တယ်လို့ပြည်အောင်စုရှေ့နေချုပ်ကတင်ပြခဲ့ပါတယ်။နိုင်ငံရေးလေးလာတုံးသက်သူစင်းစားဆရာဦးစီသူအောင်မင်းကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်ရရားကိုအကောင်းဆုံးမောင်းနေနိုင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေသေးတယ်လို့တုံ့တက်လိုက်ပါတယ်
။ဒီကနေ့ကခုတိုးရဆိုတော့ဒါပေမဲ့ဒါတော့ပို့ပြီးတော့ကောင်းလာမယ်လို့ထင်ပါတယ်။ချစ်ချောက်ပြီးတော့ဒီထက်တော့မှအပြီးတော့မှသိချဲ့ပြီးတော့လုပ်ဖို့ကြိုးရလို့ထင်တယ်။အဲလိုမျိုးဝန်ကြီးများများဒုဝန်ကြီးတွေများများနဲ့အလုံးလုံးမှဝန်ကြီးဌာနတွေကိုကောင်းကောင်းသူတို့ကိုယ်ပိုင်နိုင်လိမ့်မယ်လို့ထင်တယ
်။ဒီကနေ့ကျန်းသက်စာချင်းဆိုပြီးဖြစ်တာကြောင့်လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန24ခုရှိလာပြီဖြစ်ပါရဲ့ရှင်။